ြစ်စွာသောသောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါတယ်ခမညာ။တူတူမလေးတို့ရေနေပူကျဲကျဲတောက်ထဲဖျက်လျှောက်ခဲ့ရင်လုံလောက်တဲ့အရေးအောက်ဝင်အေးမြတဲ့လေပြေလေးတစ်ချက်ဝှေ့တိုက်ခိုက်တဲ့အချိန်မှာရေကြီးတစ်ပေါက်တောက်တုံးလိုက်ရတာကိုအင်မတန်မှပဲကြည်နူးကျင်နဲ့နှစ်သက်ကြမှာပဲနော်။ခန်းစားဘူးသူတိုင်းသိကြပါတယ်လေ။ဒီလိုမှမဟုတ်တစ်နှစ်တာမနာမထိုင်တန်းအလုတ်လုတ်ကားကြက်ကြက်လူအထက်ထက်မှခရီးပြုတ်တောကပူလောင်မှုတွေအလုံးအထွေးနဲ့အဖော်ပြုရင်မောပန်းနွမ်းနယ်မှုတွေကြားကမလုံမရှားနိုင်ရတဲ့အချိန်ပိတ်တလေးနဲ့ဘေးပြစ်ခံရတယ်လို့ရင်ဝကိုစီးပြီးစောက်ကန်တာကိုခံလိုက်ရတာမျိုးဆိုဘလို့များနေမလဲမတွေးဝန့်စရာစဉ်းစားတာကြည့်လိုက်နော်ဒါကြောင့်ခုတစ်ပတ်မှာစင်ကျင်စရာအနေနဲ့နှွေးထွေးစွာကြိုးစူလက်ခံခြင်းဆိုတဲ့အကြောင်းကိုသင်ဆက်လိုက်ပါမယ
်လုံသွားတဲ့အိမ်များချင်းကိုခံစားရမယ်ရင်တတိနဲ့သာတင်ဒီတူဝါတခင်တွေ့တစ်ခုလုံးဆောင်လိုက်တဲ့ကြမ်းလေးရမယ်ဒါအသင်လေးယုံကြည်စမ်းလုံနာငါနဲ့ဝင်လေးလို့ပြတ်သွားတော့မယ်ဝေဒနာနဲ့ဆွမ်းလေးမျိုးပြန်လဲစက္ကန်တခင်တွေ့မလို့ဆောင်နေတစ်ခုတော့ရှိရဲ့ခန္ဓာရည်ရီကိုစီဝေးပါကိုရောတန်စက္ကန်ပြီးကိုရောတန်ပေးလို့ပူဇော်ရမယ်
လောကမှာလူအချင်းချင်းတော့မတူဘူးပေါ့ကွယ်။ဘာကြောင့်လဲဆိုရင်ကြီးပြင်းခဲ့ရတဲ့အနေအထားဖြတ်တန်းခဲ့ရတဲ့အခြေအနေရင်ဆိုင်လာရတဲ့အကြောင်းတရားနဲ့စုံစည်းရတဲ့အတွေ့အကြုံတွေကတယောက်နဲ့တယောက်မတူကြလို့ပါပဲ။ဘဝမှာနာတဲ့သူစာလောင်ငတ်မှုသူဟာတာတာဖြစ်နေသူရှိကြပါတယ်။တခါမှာတော့ကိုကိုကိုတေလူရဲလို့သတ်မှတ်ထားပြီးသူ့အမျိုးသမီးတယောက်ကမ်းပါစွန်းကနေခုန်ချဖို့အကြိမ်ကြိမ်ကြိုးစားပါရဲ့။ဒါပေမဲ့သူ့အခြေအနေကိုရိပ်မိတိရှိသူတယောက်ကတော့အနားမှာရှိနေပါတယ်။အဲ့ဒီလူကမနှက်ချံအထိဒီလိုလှုပ်တာကိုတကယ်မှန်ကန်မှုလားဆိုတာစဉ်းစားချင့်ချိန်ကြည့်ဖို့အခွင့်အရေးတစ်ခုကိုထားပေးတင်ပါတယ်။တကယ်မှန်တယ်ထင်ရင်အဲ့ဒီနေရာကိုနောက်တစ်ခေါက်တော့ထက်လာခဲ့အောင်လေ။ကျွန်တော်တို့ဒီနေရာမှာရှိနေမယ်မထင်ဘူး။ဒါပေမဲ့ကျွန်တော်ရှိနေချိန်ကလေးမှာဒီလိုမလှုပ်တင်ဘူးလို့စိတ်မကောင်းစွာနဲ့ပဲပြောရမှာပါလို့ပြောပေမဲ့ငြိမ်သက်နေတဲ့အမျိုးသမီးကကံပါစုံကိုနောက်တစ်ကြိမ်ပြေးတာပေါ့အောက်မှာကြောက်ဖြာတစ်ချက်ရှိတယ်ထင်တယ်အဲ့ဒီအပေါ်မှာခမညင်းညင်းညူညူနဲ့လှဲနေခြင်းမှမဟုတ်ဘူးတကယ်လှုပ်ချင်ရင်တော့ဟိုးရှိကမြင်နေရတဲ့မီးပြတိုက်စီသွားကြရအောင်လားအဲ့ဒီမှာတော့လူတွေတော်တော်များများခုန်ချကြတယ်လို့ကြားဘူးတာပဲလို့အငေါ်တူးစကားပြောလိုက်မိတယ်ရင်းအပူမီးများအတွက်ဘဝရဲ့ထွက်ပေါက်အမှားကြောင့်အသက်ပျောက်ကျသူတွေရဲ့ဆိုးရွားမှုမျိုးရအောင်မကြိုးစားစေခြင်းကဲ့သို့တစိမ့်ယောက်ျားတူရဲ့ဇွဲနဲ့ဖြည့်သိမ့်စကားတွေအတွက်နှလုံးသွေးကိုအေးမြသွားစေခဲ့ပြီးမို့အမျိုးသမီးငယ်ခမညာတည်တွင်းကနေကြွေကွင်းလွတ်မြောက်သွားခဲ့ရပါတယ်။တကယ်လို့များနင်းထိုက်တဲ့နစ်ကံနစ်ကံကြမှာနင်းဘာသာနင်းဖန်တီးတာပဲ။ငါနဲ့လည်းမဆိုင်ဘူးကိုကြိုက်တာကိုလှုပ်ဆိုရင်ဒီအမျိုးသမီးရဲ့ကိုကိုကိုတေချောင်းကြံစီမှုထက်ကြံရစ်ခဲ့မဲ့တားသမီးတွေအတွက်ရင်နစ်စရာအဖြစ်ရှိနေရင်မှာပဲနော်။ဘလို့ပဲဖြစ်ဖြစ်စိတ်အမိုက်ကိုထိတ်တိုက်တာရှင်းပြကြရင်ကောင်းပါလိမ့်မယ်။ဘဝအမောင်တိုက်မှာလောင်မြိုက်ခံနေရတဲ့အဋ္ဌိယဆိုသောမိမချောငယ်လေးများရဲ့ဘဝဟာလည်းရင်နာစရာပါ။ဘာကြောင့်လဲဆိုရင်အလုရှာပေးမယ်၊လစာကောင်းတယ်၊ဝေငွေကောင်းပြီးမိသားစုကိုဝဝလင်လင်ထောက်ပံ့နိုင်လာမယ်ဆိုတဲ့ဖြားယောင်းသွေးဆောင်မှု၊လိန်ညာလှည့်ပြားမှုပြုကြရင်လိန်ကုန်ကူးသမားတွေရဲ့လက်ထဲရောက်သွားခဲ့ကြပြီးပြန်လွတ်လာခဲ့ကြရမှာတချို့ကAIDS ယောဂါရလာကြတာကြောင့်ဒီအနေထားမျိုးမှာမိသားစုတွေပြန်လက်မခံကြတော့မိသားစုတွေပြန်လက်မခံကြတော့သလိုသူတို့မိတ်ဆွေတွေကလှည့်တောင်မကြည့်ကြတော့ပါဘူးဒါပေမဲ့ဒီလိုမျက်နှလွဲထားခံရသူတွေကိုလူသားအချင်းချင်းစာနာတနာထောက်ထားခြင်းနဲ့ပံ့ပိုးကူညီဖေးမသူတွေရှိနေပါသေးတယ်အနှိမ်ခံအပေခံခိုကူးရမယ့်မိန်းကလေးငယ်တွေကိုဂယုပြုလမ်းညွန်စောင့်ရှောက်ခဲ့သူတွေကလည်းမိမိတို့တတ်နိုင်သလောက်အမျိုးသမီးလေးတွေရဲ့ကြံနေသေးတဲ့အချိန်ကိုတန်ဖိုးရှိအောင်မဆနိုင်တာကိုဖတ်ရကြားရမြင်ရပါတယ်။တကယ်တော့ခါတီးတဲ့အတွေ့အကြုံထိတ်လန့်စရာအိမ်မက်ဆိုးနဲ့ကြောက်စရာငရေခန့်ကိုမမြင်ချင်မတွေ့ချင်ကြတဲ့သူတွေရဲ့လှုပ်ဆောင်ချက်ဟာနှွေးထွေးစွာကြိုးစိုးလက်ခံခြင်းပဲမဟုတ်ပါလား။မတမာသူလူသားအချင်းချင်းတနာကျင်နာမှုမရှိသူ သားသမီးဇနီးချင်းထောက်ထားဆန္ဒမှုမရှိသူတွေရဲ့လူမဆန်တဲ့လုပ်ရက်ဟာခံစားရသူနဲ့သာမကသူ့ရဲ့မိသားစုဆွေမျိုးအတိုင်းအဝိုင်းတွေအတွက်ပါကြေကွဲเสียရာဖြစ်ရပြီလေဘသူတေတေငတိမာရင်ပြီးရောသဘောရှိသူတွေကြောင့်မခတ်ဘူးလားသားအချစ်မြေးအနှေးတဲ့သားသမီးယုံတော့စုံလုံးကန်းတဲ့ဘလို့အကြောင်းတရားပဲဖြစ်ဖြစ်မိဘဆိုတာမျိုးကသားသမီးတွေကိုဘလို့ပဲဖြစ်ပါစေချစ်နေတာပါပဲသားသမီးမျက်ရည်တစ်စက်ကြရင်တောင်မိဘတွေစိတ်မချမ်းသာဘူးတဲ့အခုလဲကြည့်လေသားနှစ်ယောက်ရှိတဲ့အထက်အငယ်ကောင်ကတမျိုးအချိုးပြောင်းပြီးရတဲ့တယ်ဆိုတဲ့အမွေကိုတောင်းနောက်ကြောင်းတစ်ချက်မှမကြည့်ပဲကြောခိုင်းသွားခဲ့တယ်ဘလောက်ပဲကြကြသားပြန်အလာကိုမျှော်ရှာတဲ့ဖခင်အကျဉ်းနာရီနဲ့ဟိုးခက်ဝေးဝေးကလာတဲ့သားငယ်ကိုပြေးပြီးကြိုးစိုးပွေဖက်ငကူကထက်အကျဉ်းနာပိုကစကားချိုစွာနဲ့တခါကတည်တဲ့သားအခုများတော့ရှင်ပြန်ပြီတဲ့လေတောကရီနဲ့သားနောင်ဒနဲ့သားဖခင်ရဲ့မြေတားကိုစာငတ်တဲ့သားကိုသွားရှင်းရှင်းမင်းကိုပြောမယ်ငါတို့ဘဝတဲကမင်းထွက်ခွာသွားပြီးပြီအဖကိုအဆက်ခွဲတဲ့သားမိုက်လိုက်တဲ့သားကိုလှုပ်ချင်ရလှုပ်စကားနားမဝင်တဲ့သားပြန်မလာခဲနဲ့လို့ပြောမယ်ထင်သလားမိတဆိုးသားတွေမို့အဖေလိုတစ်မျိုးအမေလိုတစ်ခါချစ်ရှာတဲ့ဖခင်အနေနဲ့သားဆိုးသားမိုက်ကိုမပြောရက်နှွေးထွေးစွာကြိုးစိုးလိုက်ပုံကတောင်းဆုပ်ပလုံးဆုပ်ပြည့်ရိုးထုံးစံရှိပေမဲ့သားဆိုးသမီးဆိုးကိုတော့ဘယ်တော့မှမပြစ်ပယ်တဲ့ဖခင်ရဲ့ကြီးမားတဲ့မေတ္တာကိုတွေ့ရပါတယ်။တကယ်တကယ်မှာတော့နှွေးထွေးစွာကြိုဆိုမှုဟာဂန္နာယတေကအိုအေစစ်လေတစ်ခုလိုပါပဲ။တခင်ယေရှုဆိုသူရဲ့အသက်တာကိုကြည့်ပါ။သူ့ရဲ့ဘဝမှာကုညီမဆမှုလိုနေတဲ့ဘီတီတတရေအိုင်နာကလက်ချေသေးတဲ့လူတီမဲရဲ့သားမျက်မမြင်ဘာတီမဲလူကြီးတွေကြားတဲ့ကလေးငယ်လေးတွေခဲနဲ့ပောက်ခံရကိန်းကြုံတဲ့မိန်းမငယ်စီမွေးကိုခြေပေါ်တင်လောင်းခေါင်းကစပင်နဲ့တုတ်ခဲ့သူဘသူကိုမဆိုလူတိုင်းလူတိုင်းအပေါ်မှာနှွေးထွေးတဲ့အကျဉ်းနာနဲ့ဝမ်းမြောက်စွာကြိုဆိုလက်ခံခဲ့တာပဲမဟုတ်ပေလားဘသူမဆိုဘာပဲလှုပ်လှုပ်လက်ခံနိုင်မဲ့သူရှိသလိုငင်းပယ်တဲ့လူရှိမှာပါပဲကျဉ်တတ်သူရှိကြသလိုစန့်ကျင်တဲ့သူလည်းရှိမှာပါပဲတချိန်တုန်းကကရာနီကုန်းရဲ့အဖြစ်အပျက်ကိုကြည့်ပါလူတို့ရဲ့တစ်ဖက်သက်ဆွတ်ဆွဲစကားတွေကိုကြားရတဲ့သခင်ယေရှုရဲ့တစ်ဖက်ကလူကခမည်းကကိုကိုကိုကဲတင်တယ်လို့ကျုပ်တို့ကိုကဲတင်ပါလို့ကဲ့ရဲ့တဲ့အခါအခြားတစ်ဖက်မှာရှိတဲ့လူကမင်းကွာဒီလိုမပြောနဲ့ငါတို့ဟာကိုအဖြစ်နဲ့ကိုခံရတာပါကွာသူခမည်းဘာအဖြစ်မှမရှိမလုပ်ဘူးကွာလို့ပြောရင်ကိုတော့ကျွန်တော်ကိုတတိယပါလို့ပြောပါတယ်အဲ့ဒီတော့သခင်ယေရှုကဒီနေ့ပဲငါဟာမင်းနဲ့အတူပရတိတုပုံမှာရှိမယ်တဲ့ကဲကြည့်တေးအပ်တေးစေလူတယောက်ရဲ့ကြည်နူးမှုတက်တာကျဉ်တ်မှုကိုဝေဒနာကြားကသခင်ယေရှုပေးသွားခဲ့တယ်။ကြည်နူးပွင့်နှွေးထွေးမှုကိုပေးလိုက်တဲ့သခင်ယေရှုရဲ့ကြိုးစိုးစကားဟာဘလောက်အားရှိလိုက်တယ်လဲနော်။တူတူမလေးတို့ရဲ့ဘဝမှာမြတ်တဲ့အယူဖြူတဲ့နှလုံးပြုံးပျော်မှုကိုမွေးမြူရင်ကိုဘဝကိုမိသားစုကိုပတ်ဝန်းကျင်တည်ဆောက်နိုင်ကြပါမလား။အသက်ရှင်တုန်းခဏမှာတော့မပေါ်မဆတတိချက်ရင်ရွေးထွေးစွာကြိုးစုလက်ခံခြင်းကပေးသူရောလက်ခံသူပါနှစ်ဦးစလုံးကြည်နူးမဆုံးဖြစ်တတ်တယ်လေသူလဲအပူကိုလဲအပူညီတူပဲဆိုဘလို့ငိမ့်နိုင်ပါလဲရံပွဲပဲဖြစ်တော့မှာပေါ့မဟုတ်ဘူးလားအဲ့ဒါကြောင့်လောကမှာနေတုန်းခဏဘဝအမောတွေပြေးစေနိုင်ဖို့အချင်းချင်းတယောက်နဲ့တယောက်ရွေးထွေးစွာကြိုးစုလက်ခံခြင်းပျော်ရွှင်ကြည်နူးခြင်းကိုအမိအယဖန်တီးလိုက်ကြပါစို့နော်ကြားခဲ့ရတဲ့တောတရှင်များစိတ်ရဲ့ချမ်းသာခြင်းခန္ဓာရဲ့ကျန်းမာခြင်းများနဲ့စုံလင်ပြည့်ဝနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ